မနက်ငယ်စံတင်ပို့မှုဟာနှစ်ပေါင်းများစွာအတွင်းမှာစံချိန်နဲ့မြင့်တက်လာတယ်လို့သိရပါတယ်ခင်ဗျ။ဘယ်လောက်ထိအောင်တိုးတက်လာပါသလဲ။
အရှိကျွန်တော်တို့တိုင်းပြည်မှာ46နှစ်အတွင်းမှာပေါ့နော်။စံမားတင်ပို့မှုဟာအများဆုံးအနေနဲ့ပုံမှန်အရှိပါ။လက်ရှိကျွန်တော်တို့အနေနဲ့နောက်ဆုံး update ရတော့စံနဲ့စကွဲတင်ပို့မှုဟာ 1.3 တန်မက်ထရစ်တန်နော်။ 1.3 million မက်ထရစ်တန်တော့ကျွန်တော်တင်ပို့လာပါ
။မြန်မာရဲ့စံတန်နိုင်ငံသားကိုတင်ပို့တိုင်းမှာဒေါ်လာ20လောက်အရှုံးပေါ်နေတယ်လို့သိရပါတယ်။ဘယ်လိုဖြစ်ရတာပါလဲခင်ဗျ။
လက်ရှိနေတာပြည်ပမှာကျွန်တော်တို့ရောင်းချတာပါเนาะစေကမ်းမှာဆိုရဲတမော6စီးလောက်နိုင်ငံတသိန်းကြီးပါတင်မှုပြင်ဆင်နေပါတယ်လက်ရှိရောင်းခဲ့တဲ့ဈေးနှုန်းကတော့အကြမ်းမြင့်ရတဲ့ဒဏ်ရောင် FOB ပေါ့เนาะ25မှတ်ဆန် MTA ကိုဒဏ်ရင်30ဝန်းကျင်နဲ့ရောင်းချတာပါเนาะတချို့ကလည်း340ပေါ့เนาะဒီကြားမှာရောင်းလာပါတယ်ဒီနေ့ကပြည်ပကိုဆန်တင်မှုအများဆုံးဖြစ်တဲ့ပဲကြောင့်မလို့အေယူနိုင်ငံကလည်းဒီဆွဲအားများတဲ့ကြောင့်မလို့ပြည်တွင်းစံစီကတက်လာပါလေလက်ရှိပြည်တွင်းစံစီနေတာအကြည့်မယ်ဆိုရင်ကျွန်တော်25မှတ်အမှတ်ထားပါเนาะ export ဖို့တဲ့စံဆိုရင်14,500နဲ့14,800လောက်လေးဖြစ်ပါတယ်ဒီဈေးနဲ့တွဲချက်မယ်ဆိုရင်ကျွန်တော်တို့တထန် FOB ကိုညားဈေးကအကြမ်းမြင့်380ဝန်းကျင်လောက်ရှိနေပါတယ်အဲ့တော့တရရောင်းရောင်းနေရှိရောင်းလာပြီးသားလူတွေနေဆိုရင်အကြမ်းမြင်ဒေါ်လာ20နဲ့40ကျားတော့ကျွန်တော်တို့ရှုံးပေါ်နေရမျိုးတွေ့ရပါတယ
်။ဟုတ်ကဲ့ဘယ်လိုမျိုးပြုရင်ပြောင်းလဲမှုတွေပြုလုပ်ဖို့လိုအပ်ပါလဲခင်ဗျာ
။အဲအဓိကကျွန်တော်ပြောချင်တာကတော့ပြည်တွင်းမှာကျတော့ဘာရောက်လို့စံစည်းတက်ရမလဲဆိုရင်ကျွန်တော်တန်းပြီးမှာသူတို့ငွေညာစရာများရင်ဘာလို့များနေလဲဆိုရင်ကျွန်တော်ဒေကအထွန်းတုံးက3နှစ်အတွင်းမှာအနေဆုံးဖြစ်တယ်။နောက်ဒီတင်အားစုတွေဖြစ်နေရဲကျွန်တော်တို့တန်းမြေဝါစာဈေးနှုန်းလို့ညစွားဆိုင်မဲ့ဆိုဒီဇယ်ဝယ်ရတဲ့ဈေးနှုန်းလို့နော်။ဒါလည်းအဆုံးဆက်ကြီးရဝယ်ရတဲ့ဈေးနှုန်းလို့ဒါဒီကတော့အမြင့်တက်နေတဲ့ကြောင့်မလို့ကျွန်တော်တို့ရဲ့ပြည်ရင်းထုတ်လုပ်မှုရဲ့ကုန်ကျစရာမြင့်နေ။ဒါပေမဲ့ပြည်ပမှာတခြားတန်းမြေတွေမှာကြတော့ကျွန်တော်တို့ကထုတ်လုပ်မှုကုန်ကျစရာလျော့ကြတယ်သူတို့စရာကြတော့အထွက်နှုန်းကောင်းလာတယ်။ဒါကြောင့်မလို့နိုင်ငံကမှာကြရင်တော့စံဈေးဝယ်ကကျနေပြီးတော့မှကျွန်တော်တို့ပြည်ရင်းမှာတက်နေတဲ့ကြောင့်မလို့နှုန်းနှစ်ဖက်တစ်ရှိမကိုက်တဲ့ပြဿနာမျိုးကြုံတွေ့ရဖြစ်ပါတယ်။
မြန်မာထုတ်စံတွေပတ်ဝန်းကျင်ဒေသထက်တိုင်းပြည်တွေဥပမာထိုင်းလိုဘီယန်နန်နုံးနဲ့နှိုင်းရှင်မယ်ဆိုရင်အယူသွေးပိုင်းနှိမ့်ချနေတဲ့အတွက်ဈေးနှုန်းမှလည်းအပြတ်သက်ကွာနေတာကိုဘယ်လိုနည်းနဲ့မြင့်တင်သွားဖို့ရှိပါသလဲခင်ဗျာ
မှန်ပါတယ်ဒါလည်းကျွန်တော်တို့ရဲ့တိုင်းပြည်ကခုနဈေးကောင်းများတဲ့ခြေထောက်မှာရည်ချက်လည်းပါပါအကြီးကဖြစ်ပြနေတဲ့ပြဿနာကတော့ကျွန်တော်တို့ဒီစံစပါးဆိုင်ဘူးထုတ်လုပ်တဲ့တောင်တုံးလေသမားရဲ့အနေနဲ့သူတို့မှငွေကြေးကြီးကြီးလုံလောက်မှုမရှိတဲ့ပြဿနာရဲ့ကျွေးမီပြဿနာရဲ့ဒါခုနပြောတဲ့ဒီပံ့ပိုးမှုရဲ့ infrastructure စိတ်ပန်းကြီးပေါ့နော်ကျွန်တော်ကမီးမရှိဘူးလမ်းမကောင်းဘူးဆယ်မောင်းစနစ်မကောင်းဘူးဒီပြဿနာတွေဖြစ်နေတဲ့ကြောင့်မို့ဒါရဲ့နောက်ဆက်တွဲပြဿနာကျွန်တော်ကအရေးသေးပြည့်တဲ့စံတွေကိုမထုတ်လုပ်နိုင်ဘူးခုနပြောတဲ့ပြည်ကအိန္ဒိယနိုင်ငံကြီးဖြစ်နေတဲ့ထိုင်းနိုင်ငံဗီယက်နမ်နိုင်ငံဒီနိုင်ငံတွေကျွန်တော်မရှင်းနိုင်ပါဘူးကမ္ဘာစံစည်းမှာတော့မြန်မာစံစည်းကဈေးအပေါ်ဆုံးပေါ့နော်ဈေးနေဆုံးခံရဆုံးစံမျိုးစားမှာဖြစ်နေပါတယ်ဒီအားလုံးကိုနိုင်ငံတော်ပိုင်းကရောကျွန်တော်ပုံလေးကအဖွဲ့အစည်းတွေကရောတောင်းလဲသမားရောဝိုင်းမင်းဘူးပေါင်းဆောင်ရွက်มาပဲခုနပြောတဲ့ယူစီမီဒီယာစံတွေကိုရရှိနိုင်မှာဖြစ်ပါတယ်
တော်တော်ဆုံးလုံးပြောသလိုမြန်မာနိုင်ငံရဲ့စံတပတ်ဟာအကြီးသေးနှိမ့်ချနေတဲ့အတွက်ဘယ်နိုင်ငံတွေကအဓိကဝယ်ယူနေရတာရှိပါသလဲခင်ဗျာဒါကပထမဆုံးမေးခွန်းပေါ့ခင်ဗျာဒုတိယမေးခွန်းကတော့ဈေးကွက်ရကမ္ဘာဈေးကွက်ကိုလှိမ့်လင်းမြဲမြဲထိုးဖောက်ရောင်းချနိုင်ဖို့ဘယ်လိုမျိုးဆောင်ရွက်သွားဖို့ရှိပါသလဲ